ထိုင်းနိုင်ငံမှာတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေကိုထိုင်းပြည်မဟာဝါဂျီယာထိုင်းရဲ့ဘုရင်မဟာဝါဂျီယာလောင်ခွန်ကဒီနေ့အခမ်းအနားနဲ့လက်မှတ်ရေးထိုးအတည်ပြုပေးလိုက်ပါတယ်။အရင်တုန်းကရွေးကောက်ပွဲလုံးမဲ့နေ့ရက်တွေကိုဇက်တိုက်ရွှေဆိုင်လာခဲ့တဲ့ထိုင်းစစ်ဆေးရကဒီဖွဲ့စည်းပုံတွေပြတ်ထန်းနိုင်တာကြောင့်၈နှစ်2018နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပဖို့လမ်းပွင့်သွားပြီလို့ဆိုလိုက်ပါတယ်။2014ခုနှစ်ဆက်အနာသိမ်းပြီးတဲ့နောက်ပိုင်းဒီမိုကရေစီပြန်လည်ဖော်ဆောင်မှုပထမခြေလှမ်းဖြစ်တယ်လို့သုံးသပ်မှုတွေတချို့ရှိနေပေမဲ့အတိုက်ခံတွေကတော့ဒီဖွဲ့စည်းပုံတွေထက်မှဒီမိုကရေစီမကျတာတွေပါနေတယ်ဘီရိုကရေစီရန်တရားနဲ့စစ်တပ်ကိုအာဏာအများကြီးပေးထားတယ်လို့ဝေဖန်လိုက်ပါတယ်လွန်ခဲ့တဲ့၈နှစ်အတွင်းဒုတိယကြိမ်အာဏာသိမ်းခဲ့တဲ့ထိုင်းစစ်တပ်အုပ်ချုပ်မှုအောက်မှာရေးခဲ့တဲ့ဒီဖွဲ့စည်းပုံတွေဟာထိုင်းနိုင်ငံမှာတပ်ဥစ္စာမှန်ပြည်စနစ်အဆုံးသတ်ခဲ့တဲ့1932ခုနှစ်ကနေစလို့အကြိမ်20မြောက်ဖြစ်ပါတယ်ခင်ဗျ